ကဲ့သာသာတရားတက်ခင်ဗျာကျွန်တော်တို့ပုံမီဆိုမျိုးကွက်တစ်ကကျန်းတဲ့နာမြန်လွန်းတာကိုတွေ့ပြီးမှနောက်ဆက်အခုနိုင်ငံတကာမှာတွေ့တဲ့ထူးခြားမှုတွေအရာပေါ့နော်မြန်မာနိုင်ငံမှာလည်းဒီပြီးခဲ့တဲ့ပတ်ကပဲ Omicron 4ဥမှာစတွေ့လာပြီးမှမြန်မာပြည်ထဲကျိုးတိတင်ဆင်ထားတဲ့နာကိုပြောတဲ့နေရာမှာအဓိကပါကိုစပြောခြင်းလည်းရှိ
အခုကျွန်တော် Omicron တွေ့တယ်ပေါ့နော်ဒါပေမဲ့လည်း CDC မှာပြောတာတကယ်တော့ Omicron ကလေးဆယ်နှစ်လေးဆယ်သုံးရာခိုင်နှုန်းတော့ပဲရှိသေးတာတဲ့ဆိုတော့တကယ်တမ်းတော့ဒီ Delta အကျန်နေနဲ့ပါရယ်ပေါ့လေဆိုတော့ဆို Delta နဲ့ Omicron နဲ့ mix ဖြစ်နေတာပေါ့နော်ဆိုတော့ဒါလည်းကျွန်တော်တို့စီမောနိုင်ငံတကာမှာဆေးရတာတော်တော်ခက်ပါတယ်ဟိုပို့ပြီးတော့ advanced level ပေါ့နော်တခွဲကအစစ်အစစ်မှာသွားပြီးတော့မှ typing တွေလုပ်ပြီးတဲ့ခါကျတော့မှဘာလဲဆိုတော့ခွဲလို့ရရဲ့အပိုင်းပေါ့ကျွန်တော်တို့စီမောတော့မှ Department of Health လို့ခေါ်တဲ့ New York State ကကျွန်မရဲ့ဦးစီးဌာနအကြီးဆုံးပေါ့နော်အဲ့မှာမှကျွန်တော်ကလုပ်လို့ရတာကကျွန်တော်အပြင် laboratory မှာကျွန်တော်လုပ်တဲ့ဟာဒီ virus မျိုးကိုကျွန်တော်စမ်းလို့မရပါဘူးဆိုတော့၄ယောက်တူရဲဆိုတာကသူတို့စမ်းလိုက်တဲ့၄ယောက်လေဒါပေမဲ့အဲ့ဒီ၄ယောက်ကနေဘယ်နှယောက်ပွားတော့လဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်အခုကျွန်တော်တို့ဥမာတစ်ခုကိုကျွန်တော်ပြောရလို့ရှိရင်ဒီအခုလက်ရှိတကယ်ကျွန်တော်မှ case တော်တော်လေးများလာပါတယ်နှစ်ပတ်ရှိပါပြီကျွန်တော်တို့ဥမာပြောရလို့ရှိရင်ကျွန်တော်တို့ဆေးရုံမှာဆိုရင်တကယ်ကျွန်တော်တို့2020အရန်စူးစူးပါဖြစ်တဲ့အချိန်ရောက်ဖို့တော်တော်လေးကိုကန့်နေပြီပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ Omicron ကဒီပြန့်နှံ့လို့ညံပေမဲ့မပြင်းထန်ဘူးလို့ပြောနေတဲ့အနေအထားကအခုဘယ်လိုတွေ့ထားလဲဆရာကြီ
းထုံထုံပြီးတော့ပြောရလို့ရှင် Omicron ကမာဒစီစာ vaccine ထိုးထားတဲ့လူတွေမှာဟုတ်ပါတယ်ဒါပေမဲ့ the same severity ပဲ vaccine မထိုးထားတဲ့လူတွေအတွက် vaccine မထိုးထားဘူးလို့ကျွန်တော်ပြောခြင်းနဲ့အပိုင်းမှာနံပါတ်၁ကကျွန်တော်တို့ဒီနိုင်ငံမှာတော့ vaccine ဆိုတဲ့ဟာကိုဒီ Pfizer နဲ့ Moderna နဲ့အဓိကကိုပြောတယ်ပြီးလို့ရှိရင်အခုကတော့ fully vaccinated ဆိုတဲ့စကားလုံးမှာ၃လုံးထိုးရဲဆိုတာကိုပြောတယ်ဆိုတော့၄လုံးနဲ့အနောက်မဟုတ်ဘူးဆိုတော့ vaccine အပြည့်ထိုးရဲဆိုတော့၃လုံးကိုပြောကြတဲ့ပိုင်းကိုရောက်လာပြီအခုဟာဆိုတော့နောက်တစ်ခုက၃လုံးထိုးထားပေမဲ့တချို့လူတွေကကီမိုရထားတဲ့လူတွေ cancer ဖြစ်လို့လုံနေတဲ့လူတွေဥပမာ HIV သမားတွေတချို့လူတွေကြတော့လေဥပမာကြောက်ခံမကောင်းလို့ဒါလည်းဖြစ်လုံနေရတဲ့လူတွေအဲမကောင်းတဲ့ရေချင်းဆွဲနေတဲ့လူတွေဆိုအမျိုးမျိုးရှိကြတာပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့vaccine ထိုးနေတယ် vaccine ကောင်းကောင်းဆောင်မလုပ်တဲ့လူကြောင့်သူတို့ကလည်း vaccine မထိုးတဲ့လူတွေအတူတူလောက်ပဲသွားရှိကြတယ်။ဒါပေမဲ့ဒီနိုင်ငံမှာတော့အဲ့ဒီလူတွေတော့ကျွန်တော်တို့ကဆေးလေးရတော့နည်းနည်းပေါ့ပါရှိသေးတယ်လေ။လုံလို့ရတဲ့ပိုင်းလေးရှိတာပေါ့။ကျွန်တော်တို့က monoclonal antibody ရဲ့နောက်တစ်ခုကဒီ antivirus ဆိုတဲ့ဟာလေးတစ်ခုရှိတယ်ပေါ့နော်။ဆိုတော့ဒါလေးကျွန်တော်ပေးလို့ရတဲ့ပိုင်းရှိနေတော့နည်းနည်းတော်သေးရပါဘူး။ဒါပေမဲ့တခြားနိုင်ငံတွေတော့ကတော့ဒါရမရှိသေးဘူးဆိုတော့ပို့ပြီးတော့ချက်စရာကောင်းတယ်ပေါ့လေ။နောက်တစ်ခုကဒီတရုတ် vaccine ဒီကျွန်တော်ဒီအစညာရောနည်းနည်းတော့နိုင်စင်လို့မရသေးတဲ့အနေအထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့တရုတ် vaccine ၃လုံးထိုးလို့လည်း fully vaccinated လို့ကျွန်တော်အနေနဲ့ကသတ်မှတ်လို့ဥရှင်တော့တိတ်တော့မရသေးဘူ
းဟုတ်ကဲ့ဆရာတော့ဒီတရုတ်ခါကွယ်ဆေးတစ်ပြည့်တော့ဒီ Sinopharm နဲ့ Sinovac ပေါ့နော်မြန်မာနိုင်ငံမှာအများကြီးသုံးနေတာနဲ့ပတ်သက်ပြီးတော့ရောကျွန်တော်တော့သုံးတွေ့ထားတာလည်းရှိလား
ကျွန်တော်တော်တော်များများတော့တွေ့တယ်ကိုရတွေ့တယ်ဆိုတာလေအဲ့ဒီပေါ်ဒီမထွက်လာဘူးပေါ့နော် spike protein ကိုမထွက်လာတဲ့ဟာရောရှိရပေါ့အတူတူကျွန်တော်စီမှာတော့ Colombia တို့ဒီ Latin America country တွေမှာထိုးလာပြီးတော့ရောက်တဲ့လူတွေပေါ့လေဆိုတော့ COVID ရှိရတော့နည်းနည်းလေးတော်သေးတယ်လို့ပြောရမှာပေါ့နော်အနေအထားတစ်ခုရှိရကွာဆိုတော့ဒီ India တရုတ်ပြည်အတစားလို့ရှိရင်ပေါ့လေ
ဟုတ်ကဲ့အဲ့တော့အဓိကအဲ့ဒီအခြေအနေပေါ်မှာဘယ်လိုလုပ်ဖို့ညွှန်ပြပြီးတော့အကြံပေးခြင်းလဲ
ကျွန်တော်အကောင်းဆုံးချင်တယ်ပြီးတော့ကိုယ့်ကိုယ်ကာကွယ်ပါပေါ့ပေါ့စပါနဲ့ Omicron က mild disease ကိုပြောနေတဲ့ဟာကိုခေါင်းထဲမှာတနက်လောက်ထဲထားပါတပ်ပေါ်နိုင်ငံမှာ vaccine ဟိုလူရည်30ထိုးပြီလို့ပြောပေမဲ့တကယ်တန်းစင်ရောထိုးတာဟုတ်ကောဟုတ်ရလားနောက်တစ်ခုက effectively vaccinated ဖြစ်တယ်ရောဟုတ်ကောဟုတ်ရလားဆိုတော့ကျွန်တော်ကမသိသေးဘူးလေဆိုတော့ထိုးလိုက်တာတော့ထိုးလိုက်ပါပဲလေ antibody မထွက်လို့ရှိရင်ဒီလူရည်30ဆိုတာလေတကယ်ဟန်ပြောလို့ရှိရင်ဘယ်လောက်ကြီးဒီ effective မဖြစ်လာဘူးနည်းအနေထားရှိနိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ကိုယ့်အကူတိုးပြီးရင်လည်းကာကွယ်ပါမပေါ့စားပါနဲ့ Omicron က mild disease လို့ပြောတာဒီ messenger RNA ကို fully vaccinated လုပ်ထားတဲ့လူတွေဒါမှမဟုတ်ရှင် AstraZeneca ထိုးထားတဲ့ COVID shield ထိုးထားတဲ့ဒီ European country တွေနဲ့ England တို့ဘက်မှာရှိတဲ့ country မှာရှိတဲ့သူက၃လုံးထိုးထားပြီးတဲ့လူတွေတော့မှန်ပါတယ် Sinopharm တို့ဒီ Covalent ထိုးထားတဲ့လူတွေဆိုတော့ကျွန်တော်တို့မှ data မရှိပါဘူးအကောင်းဆုံးနည်းလမ်းတစ်ခုပဲပြောရလို့ရှင်တော့ဖျားလို့ရှင်ကိုယ့်ကိုယ်ခွဲနေပါလက်ဆေးပါ mask ပြီးအပြင်ကိုသွားပါဖြစ်နိုင်လို့ရှင်လူစုလူဝေးတွေနဲ့မနေပါနဲ့ကျွန်တော်အတန်းတန်းပြောသလိုပဲပေါ့နော်ထမင်းမျိုးဟိုဆိုင်ထဲမှာထမင်းစားရတဲ့အပြင်မှာစားတာပိုးရပိုးအနေနဲ့ကင်းပါရင်ကိုယ်နေမကောင်းဖြစ်တယ်ဆိုလို့ရှိရင်လည်းကောင်းလာတယ်ဆိုရင်ဒီနေ့ဒီချိန်မှာကိုဗစ်ကလည်းကျန်တာမဖြစ်နိုင်ဘူးခေါင်းထဲမှာထားပြီးတော့ကိုယ့်ဟာကို precaution လုပ်လို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒါကတော်တော်ကြီးကိုကာကွယ်ခြင်းဒီဆေးတွေကိုလေးလုံးထိုးမှာငါးလုံးထိုးရတယ်ပို့ပြီးတော့ effective ဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာတာဝန်ရှိသူတွေအနေနဲ့ပေါ့နော်ဆရာတို့အခုလုပ်နေတဲ့အတွေ့အကြုံတွေအရာအကျံပြုနေတာမျိုးဆိုရင်တော့
ပြင်ဆင်ရပါမယ်ကျွန်တော်တို့ 2020ကကျွန်တော်တို့အများကြီးအသက်သေးစေဆုံးရှုံးသွားတယ်ဆိုတာကျွန်တော်ပြင်ဆင်မှုမရှိခဲ့လို့ဆုံးရှုံးသွားတာပါဒီရောဂါတလောက်ဆိုရင်အတိလို့ပြင်ဆင်ခဲ့ရတယ်ဆိုရင်ကျွန်တော်ဒီလောက်ချီချီမဆုံးရှုံးနိုင်တော့ဆိုဒီအလုပ်သမားတွေပေါ့နော်ကျွန်တော်တို့ဆိုရင်ဆရာဆေးရုံနဲ့ကြိုးရလို့ရှိရင်ဆေးရုံမှာရှိတဲ့အလုပ်သမားတွေဆရာဝန်နဲ့သမားအစားအော်ဒီအဆုံအဆုံဆုံးဒုနာတွေပဲပို့တဲ့အလုပ်သမားတွေရဲ့အဆုံပေါ့နော်ဆိုဆေးရုံတွေမှာဆိုတာအကုန်လုံးနေရာတွေမှာလိုတယ်မင်းစားရမှာရှိတယ်စပိုးဆောင်မှာရှိတဲ့လူတွေလိုတယ်နောက် engineering department ပေါ့နော်ဒီ set တွေကိုထည့်နေတဲ့လူတွေလိုတယ် oxygen filter တွေလုပ်တဲ့လူတွေလိုတယ်အဲတိုင်ရှင်းသမားတွေလိုတယ်အဆုံပေါ့နော်ဆိုဒီလူတွေနေမကောင်းဖြစ်သွားလို့ရှိရင်နေရာအနှံ့မှာကျွန်တော်စပြီးတော့အလုပ်သမားတွေနေလာလို့ရှိရင်သူတို့ရဲ့အလုပ်ကိုတခြားတစ်ယောက်ကလုပ်ပြရမှာပါဘောက်လဲဆိုလူနာကလည်းများလာတယ်ဆေးရုံမှာလည်းနေမကောင်းတဲ့လူတွေလည်းဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကြာလာလို့ရှိရင်အလုပ်လုပ်တဲ့လူတွေတခြားပြီးတယောက်ဆက်ပြီးတော့အိမ်မှာဟိုကျွန်တော်ခေါ်တာတော့ fatigue ပေါ့နော်အလုပ်မလုပ်နိုင်ဘူးမောပန်းလာတယ်အဲ့ကနေတစ်ဆင့်အေးမွားရဲ့ဟာဖြစ်လာတယ်ဆိုတော့ဟိုအမျိုးစုံဆက်လက်ပြီးတော့ကျုံလာတယ်ပေါ့ဒါဆိုဒါတွေကကြိုတင်ပြင်ဆင်လို့ရှိရင်ရနိုင်တဲ့အပိုင်းတွေပါဘာလို့ပြင်ဆင်လဲဆိုကျွန်တော်ဆိုရင်ပြီးခဲ့တဲ့နှစ်ပတ်လောက်ကနေစပြီးတော့မနေ့တိုင်းမှာကျွန်တော်တို့ meeting ရှိပါတယ် Saturday Sunday မှာကျွန်တော်မှ meeting ရှိပါကျွန်တော် Zoom နဲ့ပေါ့နော်ဒီမှာအဲ့လိုမျိုးနေရာအနှံ့ department တူတွေပြောကြတယ် radiology ဆိုရင် radiology department လူကပြောတယ်ငါတို့မှပါပြီးဖြစ်နေတယ်လေဒီသူနာပြုပိုင်းနဲ့ဆိုလို့ရှိရင်လည်းအဲ့ဒီအပိုင်းအနေစသည်သူတို့ဆက်လက်ပြီးတော့သူပြောစရာရှိတဲ့အပိုင်းတွေသူတို့ပြောကြတယ်သူနာပြုတွေဘယ်လောက်လုံနေသလဲပြင်နေရမှာလုံနေသလဲပေါ့ဒီမှာ ventilator ပေါ့ဒီ attention set တွေဘယ်လောက်လုံမလဲဘယ်လိုမျိုးအခုခေါ်မလဲအဆုံပေါ့နော်ဒီလိုမျိုးတွေကျွန်တော်ကပြောကြရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆောင်း